စစ်ကောင်စီကိုစန့်ကျင်ပြီးလက်နက်ကိုင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီဘက်ကတိမခံနဲ့ရှင်းလင်းဆောင်ရွက်သွားမယ်လို့ဒီနေ့ပြုလုပ်တဲ့သတင်းကရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒေသခံလက်နက်ကိုင်တွေဘက်ကလည်းဒီမိုကရေစီရသည့်အထိလက်နက်ဆွဲကင်တော်လှန်သွားမယ်လို့ပြောပါတယ်။ဒီအကြောင်းပြည်စုံကတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုငင်းညံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုရရလက်နက်ဆွဲကင်တော်လှန်တိုက်ခိုက်နေတာတွေကိုရှင်းလင်းဆောင်ရွက်သွားမယ်လို့ဒီနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီဘက်ကပြောပါတယ်။စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဗိုလ်မှူးကောင်းထက်ဆန်ကအခုလိုပြောသွားတာပါ
။နိုင်ငံတစ်ခုမှာကျွန်တော်တို့မြန်မာနိုင်ငံမှာပေါ့။ဟိုကနိုင်ငံတည်ငြိမ်ရေးဆိုင်ရဲ့လုံခြုံရေးအတွက်အခုချိန်မှာကျွန်တော်တို့ကဒါတက်မလို့တောင်းအောင်ရှိဆုံးပဲ။ဟိုဒီတိုင်းနိုင်ငံမှာဖြစ်နေတဲ့ဟိုပုံမှန်တမင်ဦးကြရဟုံးမှုတွေလောက်တော့မှပဲဒါသိခံလို့မရဘူးဒါတွေကိုကျွန်တော်တို့ကဒါတွေဖြေရှင်းပြီးတော့မှကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နည်းနဲ့လုတ်ဆောင်ပြီးတော့မှဒါနိုင်ငံတည်ငြိမ်ရေးအခြေကိုလုတ်ဆောင်ရတာဖြစ်ပါတယ်။အခုလိုမျိုးဒီလက်နက်စိတ်ကံပြီးတော့လုတ်လာတဲ့ဆွဲကိစ္စတွေကတော့ဒါနိုင်ငံတစ်ခုအတွက်တည်ငြိမ်ရေးဆိုင်အတွက်ဒါတက်မလို့မှာတက်မလို့ရဲ့ဒါလက်နက်ကန်တက်ဖွဲ့ကြီးဖြစ်တဲ့ဒါတက်မလို့အနေနဲ့ဘလုံးကားကိုကျွန်တော်တို့တိကျန်စရာအကြောင်းမရှိပါဘူး။ကျွန်တော်တို့အားအကြောင်းမလို့ဒီလိုမျိုးလုပ်ငန်းတွေဒီလိုလုတ်ရက်တွေအကြံဖက်လုတ်ရက်တွေလက်နက်စိတ်ကံနဲ့လုတ်ရက်တွေပေါ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီဒါတွေကိုဒါကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နည်းလမ်းအားလုံးအသုံးပြုပြီးတော့မှကျွန်တော်တို့ဒါရှင်းလင်းခေါ်ရသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဖြေချလို
ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းဆန္ဒထုတ်ဖော်တာတွေဖြစ်ခဲ့သလိုစစ်ကောင်စီဘက်ကလူပေါင်း900ကျော်တပ်ဖြတ်ခဲ့ပြီးအများအပြားကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာစကိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုလက်နက်ကင်ပြန်လည်တိုက်ခိုက်လာကြတာပါစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်လာရင်လည်းပြန်လည်ခုခံပြီးဖက်ဒရယ်ဒီမိုကရေစီရတဲ့အထိစစ်ကောင်စီကိုဆက်လက်ဆန့်ကျင်သွားမယ်လို့ဒေသခံကာကွယ်ရေးအဖွဲ့မှပါဝင်သူတဦးက VOA ကိုအခုလိုပြောပါတယ
်။ဒီကျွန်တော်တို့ကတနိုင်ငံလုံးအနေနဲ့ပဲကျွန်တော်တို့ဒီစစ်ကောင်စီကိုကျွန်တော်တို့မလိုလားလို့မို့တော့အမှန်တရားကိုမြန်လို့လို့ကျွန်တော်တို့ပြောလာတာသူတို့ကတော့ပဲရှင်းရှင်းကျွန်တော်တို့ဒီကျွန်တော်တို့ရဲ့အမှန်တရားမြန်လို့မှုဟိုအမြင်ကတော့ဟိုကြောက်ပြေသွားမှာမဟုတ်ဘူး။အဲသူတို့ကရှင်းရင်းလာနေကြတယ်ကျွန်တော်တို့ကတော့ကျွန်တော်တို့ရှိတဲ့လက်နက်နဲ့အတန်းနိုင်ဆုံးကာကွယ်မှုဒီလိုဘယ်တော့ပဲဒီဘက်ကိုကြည့်ကြည့်တယ်ကျွန်တော်တို့ကသူတို့ဒီဘက်ရှင်ကိုဘက်ကိုကြွားတယ်ဟိုဘက်ကိုပြင်ဒီဘက်ကိုကြွားတယ်အဲ့လိုအဲ့လိုမျိုးအနေထားလေးကျွန်တော်တို့ဟိုလှုပ်ဆောင်ထားပါတယ်ဟိုကျွန်တော်တို့လူချင်းနဲ့စစ်မှန်ပြီးသွားတဲ့ဖက်ဒရယ်ဒီမိုကရေစီနေရာမှချင်းကျွန်တော်တို့တိုက်ပွဲဝင်လုပ်မှဖြစ်ပါတယ်ဟိုသူတို့ဟိုရေးဆွဲထားတဲ့ဥပဒေတိုင်းနဲ့ငြိမ်းချမ်းစွာတည်တံ့ခဲ့လဲခွင့်ဆိုတဲ့ဥပဒေတိုင်းနဲ့ကျွန်တော်တို့ငြိမ်းချမ်းစွာတည်တံ့လဲလဲတယ်အဲ့တော့ကျွန်တော်တို့လူချင်းနဲ့ငြိမ်းချမ်းစွာတည်တံ့လဲလဲတယ်ကျွန်တော်တို့ရကြည့်နေတဲ့ဟိုဒီဒီမိုကရေစီကမရနိုင်ဘူးလေမရနိုင်တဲ့အနေအထားမှာကျွန်တော်တို့တောင်းလို့ရရင်ရမရရင်ချမယ်ဆိုတဲ့အနေအထားကကျွန်တော်တို့ဒီဒီဒီအားလုံးကအတင်းအထားအခုလိုမျိုးလည်းနဲ့ဆွဲဆောင်ပေါ်လာမှာဖြစ်ပါတယ
်တရင်းစာရှင်းလင်းပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲဒီနေ့မနက်ပိုင်းမှာစကိုင်းတိုင်းကဏီမြို့အနီးကတမင်ကြံရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံရွာသားတွေပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကဗိုလ်မှူးတအုပ်အပါအဝင်10ဦးခန့်တင်ဆုံးခဲ့ပြီးအများအပြားထဏ်ရာရရှိခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့ဘက်ကလည်းနှစ်ဦးသေဆုံးခဲ့ပါတယ်ဒီအချိန်လေးနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးက
ဒီနေ့ကတော့ကျွန်တော်တို့ကဏ္ဍမျိုးနဲ့သမင်ငန်ကြီးရောအင်းမာဖြစ်တော်တဲ့တိုင်ပေါ်ကသူတို့ဘက်ကကျွန်တော်တို့၁၀ယောက်ကြားတယ်ကျွန်တော်တို့ဒီဘက်က၂ယောက်ကြားတယ်အဲသူတို့ကြားတဲ့တွင်မှာတော့ကျွန်တော်ဘုံမူအစ်စ်တန့်ကျင်ဘုံမူတန့်ကျင်ဘုံမူတန့်ကျင်ဟုတ်ကဲ့ဒီပါဝင်၁၀ဦးကြားတယ်ဒီရိုက်တိုင်ရန်ရမ်းမှုကတော့၁၀ဦးဝန်းကျင်လောက်ရှိတာဒီလူဘက်ကကျွန်တော်တို့၂ယောက်ကြားတယ်ကြားတယောက်ကတော့ဟိုဘာလို့တခါရကြတယ်နောက်တယောက်ကတော့ကျွန်တော်တို့လက်မောင်းမှာမှန်ပြီးတော့တွေ့ထွက်လုံပြီးတော့ဆက်ဆုံးပ
ါစစ်ကောင်စီအနေနဲ့လက်နက်ကင်ဆန့်ကျင်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုရှင်းလင်းမယ်လို့ပြောဆိုထားသလိုလက်နက်မဲ့တဲ့ကြေးရွာတွေမှာလည်းဒေသခံတွေကိုပြစ်ခတ်တပ်ဖြတ်တာတွေလုပ်နေပါတယ်မေလ9ရက်မနေ့အစောပိုင်းမှာပဲမြင်းညံမြို့နယ်တမိုင်သာကွာဝေးတဲ့လယ်သိပ်ရွာမှာစစ်ကောင်စီတရင်ပေးနေအိမ်ကိုလူတစုကလက်လုံမိုင်းနဲ့ပြစ်ခတ်ထွက်ပြေးသွားပြီးတဲ့နောက်ပိုင်းစစ်တပ်ကကြေးရွာကိုရောက်လာပြီးပြစ်ခတ်ကြတာကြောင့်15နှစ်အရွယ်ကလေးတဦးတေဆုံးခဲ့တယ်လို့ကြေးရွာသား3ဦးကိုလည်းဖမ်းဆီးသွားပါတယ်ဒီအချိန်လေးနဲ့ပတ်သက်လို့ဒေသခံရွာသား2ဦးကအခုလိုပြောပါတယ
်ဟိုဒီနေ့မနေ့ဖြစ်စရာလေးကျွန်တော်မနေ့9လဆိုးပြီးတော့ပေါ့ရွာရဲ့ဒီလက်တွေ့ရဲ့တလန်းအိမ်ကိုဘယ်ဆက်ရမှာဘယ်မှလည်းမသိတခြားအိမ်တခြားအိမ်တို့လာပြီးတော့ပေါက်ဆဲမှုလာလို့တာပေါက်ဆဲမှုလာလို့တော့ကြာတယ်ဒီပေါက်ဆဲမှုလုပ်ပြီးတော့ပြန်ဒီလိုတော့ဖတ်ပြီးပါတော့နော်ပေါက်ဆဲမှုလုပ်ပြီးတော့အဲ့တော့ရွာတလန်းစစ်သားလန်းဆိုပြီးတော့ဝစစ်တပ်ကလာပြီးတော့ရွာမှာကား၅စီးကြောင်းနဲ့လာပြီးတော့ရွာလာစစ်ရင်းစီးရပါတော့ ဆိုပြီးတော့ဟိုရှောက်ကွန်ဒီရှောက်ကွန်ဝင်ပြီးတော့ဟိုကလုံးလောက်လုံးလောက်လည်းဆန်းသွားတယ်။ရမ်းပြီးတော့ဒီစီးရီးကလည်းဒီရက်ဒီတန်းတော့ဆန်းသွားတာကိုနောက်ကနေတည်းနဲ့ပြလိုက်။ဘာမှမလုပ်ဘူးတော့ဒီတော့ဆန်းသွားနေတာကလေးကခမအွားလေး15မိနစ်လောက်ရှိသေးတယ်။စစ်သားမြင်တော့လက်ကြီးတော့ပြီးတာပေါ့။ပြီးတော့နောက်ကနေကျွန်တော်ဆန်းပြလိုက်။
ဒါအပြင်မေလ9ရက်နေ့ကစင်ကိုင်မြို့နယ်ကတရုတ် gas pipeline ဆောင်တဲ့လုံုံကြီးရဲ9ဦးကိုလူ30ကရုတ်တရက်ဝင်ရောက်တိုက်ခိုက်ခဲ့လို့ရဲ3ဦးတေဆုံးတာနဲ့ပတ်သက်ပြီးအနီးနားကကြေးရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်နေပါတယ်။မင်းညကလည်းလုံုံကြီးတွေတိုက်ခိုက်ခံရတဲ့နေရာအနီးကမုံမင်ကြေးရွာမှာစစ်တပ်ကဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ရွာသား2ဦးကအခုလိုပြောပါတယ
်။ဒီဘောတော့သူရွာထဲဝင်ပြီးတော့ရွာထဲကိုလှည့်ပတ်သူတို့ထင်ရဲ့သူတို့စိတ်ထင်တဲ့နေရာတွေလှက်ပဲလှက်ပဲတယ်ပြီးတော့ခြံနေတဲ့ဟုတ်လှက်သွားအဲ့လိုမျိုးတောတွေတောင်တွေတော့လှက်ဆရာအဲ့ဒီဟိုဘုံညာတစ်ခုကရှင်းနေတဲ့ယောက်ကိုဖမ်းလာတယ်အဲ့ဒါပဲဖောက်တနခါတော့ဖောက်တယ်ဘာလို့ဝင်ချာလဲဆိုတာကအဲ့ဒီတောမကိစ္စရယ်မျိုးပုံစံနဲ့ကျွန်တော်တို့ရွာကိုနောက်ပြီးတော့သူတို့လေဒီတက်ကြလုံချာသူတို့ဖမ်းနေတာရယ်ခေါင်းထဲလက်ခုဖြစ်နေတယ်အဲ့လိုမျိုးပါပဲ
ဆေးအနာတင်ပြီးတဲ့နောက်ပိုင်းငင်းငန်းစွာဆန္ဒပြကြပြင်မဲ့လဲနောက်ပိုင်းမှာကြေးရွာတွေကိုဝင်ရောက်ဖမ်းဆီးတာတွေဆန္ဒပြပြည်သူတွေကိုပြစ်ခတ်ဖမ်းဆီးတာတွေလုပ်ခဲ့တဲ့အတွက်ကြောင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာလက်နက်ဆွဲကင်ပြီးစစ်ကောင်စီကိုတော်လှန်နေကြတာပါခင်ဗျာ